့ချော်ရီကောင်စီစန့်ကျင်လူလူလှုပ်ရှားမှုတစ်ခုဖြစ်တဲ့အတန်တိတ်တပိတ်ကိုဒီကနေ့မတ်လ24ရက်နေ့မှာမြန်မာနိုင်ငံတော်ကပြည်သူတွေဆန္ဒထုတ်ဖော်ခဲ့ကြပါတယ်လူဦးရေသိန်းနဲ့ချီပြီးလမ်းမော်ထွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့ရန်ကုန်မြို့မှာတော့ဒီကနေ့အတန်တိတ်တပိတ်လှုပ်ခဲ့တဲ့အတွက်ဈေးဆိုင်တွေပိတ်ထားပြီးလမ်းမပေါ်မှာလူအသွားလာနေပါသွားတယ်လို့ရန်ကုန်မြို့ကတူက VOA ကိုပြောပြပါတယ
်တော်တော်များများရောပိတ်ကြတယ်ပိတ်တာကတော်ပိတ်တာနောက်ရန်ကုန်မြို့အသွားလာရောလုံးဝအကျဉ်းတက်တယ်ခေတ်ကင်းပိုင်းဆိုရင်ပုံတော်ကြည့်တာပါလေ။ဒါဆိုမနေ့ပိုင်း9လိုက်ခွဲ10လိုက်လောက်ကဆိုရင်တချို့လူကမသိကြသေးဘူးနော်ဒီလိုမျိုးနောက်တတိယတိရဲ့လူတွေအကုန်လုံးကဆိုင်းရေးအကုန်ပိတ်သွားကြတယ်။နောက်ရန်ကင်းစံတားကြီးပိတ်တယ်ဘောနော်အကုန်ဆွေးမင်းစံတားတော်တော်များများပိတ်တယ်။မြန်မာပလာဇာရောဖွင့်ထားတယ်ဒါပေမဲ့အဲ့မြန်မာပလာဇာအထဲထဲမှာတဆိုင်မှမဖွင့်ရဘူး။ရန်ကုန်မြို့ရဲ့လမ်းပေါ်မှာလူရောကောင်းဝတိတိသားသားကြီးရော့ပါတယ်။ဒီနေ့တော့ကမထွက်မနေရပုံစံနဲ့ထွက်နေရတာပဲရှိတယ်ပုံမှန်သွားလာမှာတော့မရှိတော့ဘူ
းဒီလိုအတန်ဒိတ်တပိတ်ပြုလုပ်ဖို့ပြည်သူအချင်းချင်းစီယုံခဲ့ကြသလိုမနေ့ညပိုင်းလုံးကစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလူလူတွေပုံမှန်အတိုင်းသွားလာနေထိုင်ကြဖို့ရက်ွက်တချို့မှလိုက်လံအသိပေးခဲ့တာတွေပြုလုပ်ခဲ့ပါတယ်ဒါပေမဲ့အကုန်လုံးလိုဆိုင်တွေကိုပိတ်ပြီးတော့စေုပ်ချုပ်ရေးကောင်စီစန့်ကျင်ရေးအတန်တိတ်တပိတ်ကိုပြုလုပ်ခဲ့ကြတာပါ။မန္တလေးမြို့မှာတော့အတန်တိတ်တပိတ်ပြုလုပ်ဖို့ပိတ်ထားတဲ့ဆိုင်တွေကိုစစ်တပ်နဲ့ရဲဘက်ကလာရောက်စစ်ဆေးမေးမြန်းတာတွေပြုလုပ်ပြီးတော့ဆိုင်နာမည်စာရင်းတွေကိုမှတ်ယူသွားတယ်လို့မန္တလေးမြို့ကတူကပြောပြပါတယ်
။အဲဘာလို့မဖွင့်တာလို့ဖွင့်လို့ရတယ်ပေါ့။ဘာလို့မဖွင့်ကြတာလို့ပေါ့။ဟိုသူကစန္ဒပြရတယ်ကိုပါလာလားသိချင်တာ။အဲ့လိုထင်တာပဲ။ဟိုဘက်ကဟိုစေကတခုဆိုရင်အတွင်းတော့လူကြီးရဲ့အတွက်တကောက်ောက်ဖွင့်လာပါဆိုပြီးတော့ဖွင့်ခိုင်းသွားတယ်ဟိုနောက်ကလိုက်မှတ်တဲ့နှစ်ယောက်ယူသွားယူနီဖောင်းကိုပွဲမဟုတ်ဘဲနဲ့လိုက်နောက်ကလိုက်မှတ်တဲ့ဆိုင်နေပိတ်တဲ့ဆိုင်နေတော့ဖင်းလေးကြီးတော့တွေ့လိုက်တယ်လမ်းပေါ်တက်ပြီးတော့ဟိုဓာတ်ပုံတွေရိုက်ပြီးတော့မှတ်သွားတာပဲရှိရပါကျန်တာတော့မရှိဘ
ူးမော်လမြိုင်မြို့ရဲ့တချို့နေရာတွေမှာတော့အင်တာနက်မရတဲ့အတွက်အတန်တိတ်တပိတ်ပြုလုပ်တာကိုမသိဘဲနဲ့မနေ့ပိုင်းမှာဈေးဆိုင်တချို့ဖွင့်ပြီးတော့အယောင်ဝယ်ပြုလုပ်ခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာတော့ဈေးဆိုင်တွေအလုံးပြန်ပြီးပိတ်သွားတယ်လို့မော်လမြိုင်မြို့ကအမှတ်1ဈေးကဆိုင်ရှင်တဦးကပြောပြပါတယ
်ဈေးဝယ်လာတဲ့ကားတွေရှိတယ်အဲ့ဒီဘက်နေကြတော့သူတို့ကမသိဘူးဒီလုံးဆောင်မသိဘူးမသိဘူးလားတချို့ရွာတွေကဆန္ဒပြပွဲတွေပါတော့မရှိဘူးမရှိဆိုတော့ဒီလိုမျိုးနေစဉ်ကဈေးဝယ်ကားတွေရှိတယ်ဈေးဝယ်ကားတွေရှိတဲ့ကောင်ကျတော့အမှတ်1အောက်ဈေးကကွာကားနေအမြဲကားနေအမြဲရှိတဲ့နေရာပေါ့နော်အဲ့လိုမျိုးဖြစ်တာအဲ့လိုမျိုးဖြစ်တာနေဖောက်ကြတွေကအတိဘူးမတိတော့ဈေးဝယ်လာတော့မနေ့စောဆိုတော့ဈေးဝယ်လာရင်မထွက်တဲ့ဆိုင်ကမထွက်ဘူးထွက်တဲ့ဆိုင်ကထွက်ကြတယ်ထွက်ကြတဲ့ကကြတော့ဒီ7နှစ်လောက်ကြတော့ဒီ online ဘက်ကပြင်ရတင်ရတော့ဒီထွက်တဲ့ဆိုင်ညာလဲသူတို့ကနေတော့ပြီးသွားတော့ပေါ့နော်တချို့ကလည်းပြီးသွားလို့ပြီးသွားလို့ဖိတ်တယ်ဒီနေ့7နှစ်နောက်ပိုင်းမှာဆိုင်နေပြန်ပိတ်ပိတ်ပိတ်ပုံ
လာမြန်မာနိုင်ငံတော်မှာဆန္ဒထုတ်ဖော်နေတဲ့သူတွေကိုစစ်တပ်နဲ့ရဲလုံခြုံရေးတပ်တွေကအကြမ်းဖက်ပစ်ခတ်ချိုခွင်းတာတွေပြုလုပ်ပြီးလူထိခိုက်ဒေဆုံးတာတွေရှိလာပြီးတဲ့နောက်ပိုင်းမှာတော့လူတွေတိုင်းနဲ့ချီလမ်းမတွေပေါ်ထွက်ဆန္ဒပြတာတွေမပြုလုပ်တော့ပေမဲ့လူမဲ့တပိတ်အာယုဥတပိတ်ဆိုင်ကယ်တပိတ်ကားတပိတ်အပြင်အခုလိုဆိုင်နေအကုန်ပိတ်ပြီးလူတွေပါလမ်းမပေါ်မှာမထွက်ဖဲနေတဲ့အစံတိတ်တပိတ်စားတဲ့ပုံစံမျိုးစုံနဲ့တပိတ်တွေပြုလုပ်ပြီးစစ်အုပ်ချုပ်ရေးကောင်စီစန့်ကျင်ရေးဆန္ဒပြနေကြတာဖြစ်ပါတယ်စစ်တပ်နဲ့ရဲလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်ပစ်ခတ်နှိမ်နှင်လာကြောင်းမြန်မာနိုင်ငံတော်မှာတော့လူပေါင်း250နီးပါးတိတ်ဆုံးခဲ့ရပြီးတော့တိတ်ဆုံးသူတွေထဲမှာလူငယ်တွေအပြင်အသက်မပြည့်သေးတဲ့ကလေးငယ်တွေပါပါဝင်လာနေပါတယ်။မနေ့ကဆိုရင်မန္တလေးမြို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ကပစ်ခတ်တာကြောင်းအသက်9နှစ်အရွယ်ကလေးငယ်တအူးတိတ်ဆုံးခဲ့ရပါသေးတယ်ရှင်။